နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသေးအရနိုင်ငံရေးပါတီတွေမှတ်ပုံတင်လျှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်ပါတယ်။တင်းကျပ်မှုတွေများလာတဲ့ဥပဒေသေးအရပါတီတွေရဲ့သဘောထားကဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ။
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်ကိုပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့မှာစစ်ကောင်စီကထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီလိုထုတ်ပြန်ပြီးနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဤဥပဒေသစ်ကိုထပ်မံထုတ်ပြန်လိုက်ပါတယ်။အဲ့ဒီနောက်နိုင်ငံရေးပါတီတွေအနေနဲ့ဥပဒေသစ်အရပါတီမှတ်ပုံတင်လျှောက်ထားဖို့ကော်မရှင်ကဖိတ်ခေါ်လိုက်တာပါ။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်ထုတ်ပြန်လိုက်ပြီးချိန်မှာနိုင်ငံရေးပါတီတွေနဲ့သုံးသက်သူတွေကြားမှာဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့ပါတယ်။ထုတ်ပြန်လိုက်တဲ့ဥပဒေဤဥပဒေနဲ့ပတ်သက်ပြီးတော့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကဘူကင်ကန်လျံကတော့ဥပဒေကမရှင်းလင်းတယ်လို့လူနည်းစုတိုင်းရင်းသားပါတီတွေရည်တည်ကိုခက်ခဲသွားတယ်လို့ဝေဖန်လိုက်ပါတယ
်ရှင်းလင်းတာကပြည်နယ်ပါတီတိုင်းပါတီတွေကပြည်ထောင်စုမှာရှိတဲ့ပြည်သူ့တော်လေးကလို့တော့မှာဘုံမရေးရဘူးလားဆိုတဲ့ပုံစံမျိုးမတဲကွဲဘူးလို့ထုတ်တာလည်းဒီဒါတော့သူတို့ရည်ရွယ်ချက်ဖြည်းဖြည်းလုပ်တဲ့သဘောဖြစ်တယ်ဆိုတော့ဟိုလက်ရှိရက်တီနဲ့ပါတီတကယ်တမ်းဆက်တယ်လို့တော့မလို့ဘူးသူတို့ထုတ်ပြန်ထားတဲ့ဒီဥပဒေကတော့ငွေချီဒီပိုစစ်ကိစ္စပါတီအင်အားကိစ္စနေ့နဲ့ကန့်သက်တဲ့ကိစ္စတွေကတော့ထူးခြားမှုရှိတာလို့ကျွန်တော်တို့ထင်တာကတော့အဓိကတော့တိုင်းရင်းသားလူမျိုးစုပါတီငယ်တွေပျောက်တော့လုပ်နေတဲ့သဘောလားလို့ထင်ရပါတယ်ထိတ်တော့မကောင်းဘူးနော်။ဒါကောင်းမလဲ။ဒီလိုရည်ရွယ်ချက်ကြီးနဲ့လုံးတာလည်းသိနိုင်ပါတယ်။အလုံးလုံးဆောင်လိုက်တာကြံ့ခိုင်ပဲရှိတော့မယ်လေ
။မြန်မာနိုင်ငံမှာတီစဲပါတီ92ပါတီရှိနေပြီးအဲ့ဒီပါတီတွေအနေနဲ့နိုင်ငံရေးပါတီအဖြစ်ဆက်လက်ရည်တည်နိုင်ဖို့ဥပဒေထုတ်ပြန်ပြီးနောက်ရက်ပေါင်း60အတွင်းမှာကော်မရှင်ထံမှတ်ပုံတင်အသစ်လျှောက်ထားရမှာဖြစ်ပါတယ်။ပြန်မလျှောက်တော့တဲ့ပါတီတွေကတော့အလိုလျောက်ဖျက်သိမ်းပြီးဖြစ်တယ်လို့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအသစ်မှာဖော်ပြထားပါတယ်။ရခိုင်ဦးဆောင်ပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါက်တာအေးမောင်ကတော့ထုတ်ပြန်ထားတဲ့ဥပဒေသစ်နဲ့ဤဥပဒေတို့ကြောင့်ပါတီတွေနေပါသွားနိုင်ွယ်ရှိတယ်လို့ပြောပါတယ်။ရခိုင်ဦးဆောင်ပါတီရဲ့ရည်တည်မှုနဲ့ပတ်သက်လို့တော့သူကအခုလိုပြောပြလာပါတယ်
။ဟိုကျွန်တော်တို့ပါတီကတော့ဖြင့်ကျွန်တော်သူများလည်းသူများမီဒီယာတွေလည်းပြောပါတယ်။ရွေးကောက်ပွဲဒီနိုင်ငံရဲ့အကြက်တည်းရဲ့ထွက်ပေါက်ဆိုတော့ကျွန်တော်တို့လက်ခံတယ်။အဲ့ဒီထွက်ပေါက်ရ2007ခြေခံဥပဒေအရမှတ်ပုံတင်လာတဲ့ပါတီတစ်ခုအနေနဲ့အနာဘိုင်းရဲ့တင်းကျပ်တယ်ဆိုတာပဲပြောပြုတ်ပြောင်းနေဆိုတာပဲပြောပြောနိုင်ငံရဲ့ပါတီပတ်ပုံတင်ခြင်းဥပဒေမှာပြန်ပတ်ပုံမတင်ရင်နိုင်ငံရဲ့စင်မြင်ပြတ်သွားမှာကိုကျွန်တော်တို့လက်မခံနိုင်ဘူးရွေးကောက်ပွဲဒီထွက်ပေါက်လို့ကျွန်တော်တို့ယုံကြည်လို့ရွေးကောက်ပွဲမှာအတက်နိုင်ဆုံးပြည်နေဝင်မှာနေရာမလတ်ပြန်ပို့ရည်မှန်းထားတယ
်ထုတ်ပြန်ထားတဲ့ဥပဒေသစ်အရပါတီတွေမှတ်ပုံတင်လျှောက်ထားတဲ့အခါပြည်ထောင်စုတဝန်းလုံးမှာစီယုံမဲ့ပါတီနဲ့တိုင်းဒေသကြီးဒို့မဟုတ်ပြည်နယ်တစ်ခုအသွင်းမှာလာစီယုံဆောင်ရွက်မဲ့ပါတီတွေဆိုပြီးနှစ်မျိုးသတ်မှတ်ထားပါတယ်။ပြည်ထောင်စုတဝန်းလုံးမှာစီယုံမဲ့ပါတီတွေဟာကော်မရှင်ကနိုင်ငံရေးပါတီအဖြစ်အသိအမှတ်ပြုပြီးနောက်ရပ်ပေါင်း90အသွင်းပါတီဝင်လူ3000စီယုံရမှာဖြစ်ပြီးတိုင်းဒေသကြီးဒို့မဟုတ်ပြည်နယ်တစ်ခုအသွင်းမှာလာစီယုံဆောင်ရွက်တဲ့ပါတီတွေကတော့ရပ်ပေါင်း90အသွင်းမှာပါတီဝင်ဦးရေအနည်းဆုံး1000စုစည်းရမှာပါ။ဒါအပြင်ပြည်ထောင်စုတဝန်းလုံးမှာစီယုံမဲ့ပါတီတွေဟာပါတီရံပုံငွေ7,000ကိုမြမစီပွားရေးဘဏ်မှာငွေစင်ရင်ဖွင့်ရမှာဖြစ်ပြီးတိုင်းဒေသကြီးသို့မဟုတ်ပြည်နယ်တစ်ခုအသွင်းမှာလာစီယုံဆောင်ရွက်တဲ့ပါတီတွေကတော့ငွေ7,000ဖွင့်ရမှာပါ။စစ်ကောင်စီကထုတ်ပြန်ထားတဲ့ဥပဒေသွင်းနဲ့ဤဥပဒေသွင်းနဲ့ပတ်သက်လို့နိုင်ငံရေးလှိလာတုံ့သက်သူဦးရဲထွန်းကတော့အခုလိုမှတ်ချက်ပြုလာပါဗျ။ဒီ
ရက်ကတော့သူတို့ကဒီပါတီတွေဖောင်းပွားနေတာကိုစစ်နေဖြစ်သွားတဲ့ဒီရက်ပေါ့နော်။အဲ့ဒီသဘောနဲ့ဒီလိုလုပ်လိုက်တယ်ဒီရှင်နဲ့တစ်ခါကြာတော့လေဒီကံကျိုးပါတီနဲ့ပြိုင်ဘက်တွေလဲတော့အောင်လုပ်တဲ့သဘောပေါ့နော်အဲ့ဒီပေးထားတဲ့အခြေအနေအရာကိုရီးယားလည်းစီးလုံးညီညွတ်ဖို့လိုပြီလို့ကျွန်တော်ကတော့ပြောချင်တယ
်ဒီပြင်ဆင်ချက်အစ်စ်တွေကိုမလိုက်နာနိုင်တဲ့ပါတီတွေကိုဖျက်သိမ်းမယ်လို့ဥပဒေအစ်စ်မှာဖော်ပြထားပါတယ်ခင်ဗျာ